စင်ကာပူနိုင်ငံမှာတော့ Al-Qaeda နဲ့ ISIS တွဲကြော်ရဲ့အတွေ့အခေါ်တွေကိုပြန့်နှံ့စေတဲ့ဘာသာရေးတင်ကြတဲ့အဖွဲ့တစ်ခုကိုထူထောင်နေဆိုတဲ့ဆွဆဲချက်နဲ့ November လကတည်းကဖမ်းဆီးထားတဲ့ Bangladesh နိုင်ငံသား26ယောက်ကိုစင်ကာပူအစိုးရကဗုဒ္ဓဘူးနေမှာနေရာရင်းကိုပြန်ပြီးပို့လိုက်ပါတယ်။စင်ကာပူပြည်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့အကြေညာချက်ထဲမှာ Bangladesh ဆောက်လုပ်ရေးလုပ်သား28ဦးကိုတရားရင်ဆိုင်ခွင့်မပြုတဲ့စင်ကာပူရဲ့တင်းကျပ်တဲ့ပြည်တွင်းလုံခြုံရေးဆိုင်ရာအဲ့ဥပဒေအရဖမ်းဆီးခဲ့တာလို့ဖော်ပြထားပါတယ်။သူတို့တဲကတယောက်ဟာတခြားလူတွေကိုဖမ်းဆီးနေကြောင်းသိရတဲ့နောက်ပိုင်းစင်ကာပူကနေတရားမဝင်ထွက်ပြေးဖို့ချိုးစားမှုနဲ့ထောင်ဒဏ်ချခံပြီးချိန်အထိစင်ကာပူမှာကျန်နေရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာဂျီဟတ်တွေနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုမျှဝေတဲ့တွေ့ဆုံပွဲတွေကိုအပတ်စဉ်မတိမတာကျင်းပပြီးလက်နက်ကင်တိုက်ခိုက်မှုဆင်ရတွေကိုပါဆွံ့နှွေးခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေရဲ့အလုပ်လုပ်ခွင့်ပါမစ်တွေကိုပြန်ပြီးရုပ်သိမ်းလိုက်ပြီးသူတို့ရဲ့အခြေအနေတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီကိုအကြောင်းကြားခဲ့တာပါ။ဒီဖွဲ့ကအဖွဲ့ဝင်အများပြားဟာပြည်ပနိုင်ငံတွေမှာလက်နက်ကင်ကျန်းဖက်မှုတွေလုပ်ဖို့စဉ်းစားကြပေမဲ့စင်ကာပူနိုင်ငံမှာတိုက်ခိုက်ဖို့အတွက်အစီအစဉ်ဆွဲတော်မျိုးတော့မရှိဘူးလို့လည်းစင်ကာပူပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တချို့ကတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေက IS တွေနဲ့လက်နက်ကင်ဂျီဟတ်တိုက်ခိုက်မှုတွေမှာပါဝင်ဖို့အစီအစဉ်တွေရှိခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်ဒီဘင်္ဂလားဒေ့ရှ်အဖွဲ့အားရီမင်မှာ2011ခုစက်တင်ဘာဒရုန်းယာဉ်နဲ့တိုက်ခိုက်မှုတိုက်ဆုံးခဲ့တဲ့ American ဘွားအစွန်းရောက် Islam တရားဟောဆရာ NOL Awaki ရဲ့သွန်သင်မှုတွေကိုထောက်ခံသူတွေလို့လည်းပြောပါတယ်။